မေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့မြန်မာနိုင်ငံသားဝန်ကြီးဦးဝနာမောင်လင်တို့မနေ့တောက်ကြနေ့ညနေပိုင်းကနယူးယောက်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကထပ်မံအတည်ပြုပြောကြားခဲ့ပါတယ်။နိုဝင်ဘာလ၈ရက်မှာကျင်းပမယ့်ပြည်လုံးကျွတ်လွတ်တော်ရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရေးဖြစ်စဉ်အတွက်အရေးပါတဲ့စံသပ်မှုတစ်ရပ်ဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့ဒီရွေးကောက်ပွဲဟာခိုင်လုံစိတ်ချရဖို့ရှင်းလင်းမြင်သာမှုရှိဖို့အားလုံးပါဝင်ဖို့တည်တည်ချာချာဆောင်ရွက်ဖို့လိုအပ်ကြောင်းမစ္စတာကယ်ရီကအားပေးတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်အကဲခတ်ဖို့မြန်မာအစိုးရခွင့်ပြုတဲ့အတွက်ကြိုဆိုပေမဲ့ရွေးကောက်ပွဲကာလအတွင်းလွတ်လပ်စွာပြောဆို권ကတ်တက်ထားတဲ့ကိစ္စလူမျိုးရေးဘာသာရေးဆိုင်ရာလူနည်းစုတွေကိုတားဆီးပိတ်ပင်ထားတဲ့ကိစ္စတွေအတွက်စိုးရိမ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကအလေးထားပြောဆိုခဲ့ပါတယ်ရိုဟင်ဂျာတွေရဲ့နိုင်ငံသားဖြစ်ခွင့်လွတ်လပ်စွာသွားလာလှုပ်ရှား권ကိုအာမခံပေးဖို့နဲ့အုပ်စုလိုက်ပြောင်းရွှေ့ရမှုရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်လို့လည်းဝန်ကြီးကယ်ရီကအလေးထားပြောဆိုခဲ့ပါတယ်။ဘင်္ဂလားပင်လယ်ပြင်နဲ့မုတ်တမပင်လယ်အော်တို့အတွင်းပုံမှန်မဟုတ်တဲ့လူအုပ်စုလိုက်ရွှေ့ပြောင်းမှုတွေကိုဖြည့်ရှင်းဖို့အတွက်ဒေသတွင်းအထောက်အမှုနဲ့ပတ်သက်လို့လည်းဝန်ကြီးနှစ်ဦးဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးနှစ်ဦးမတွေ့ဆုံခင်အစောပိုင်းကတော့နိုင်ငံရဲ့ဝန်ကြီးဦးဝနာမောင်လင်ဟာကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။